င်္ဂလာပါခင်ဗျာဒီနေ့တဲ့လေးလိုက်စစ်စစ်မှာတော့ဒီရခိုင်ပြည်နယ်ကပိပကတ်ကြီးချမ်းမှာရတားတွေဒုက္ခရောက်နေရတဲ့အခြေအနေနဲ့ပတ်သက်လို့ဆွေးနွေးတော့မှာပါအခုဆိုရင်တိုက်ပွဲတွေချမ်းမှာဒေသခံတွေအိုးပြေးအိမ်ပြေးပြေးချလွှားကြရဖက်စီခံကတေချချေကြတဲ့ဖြစ်နေတဲ့ကြုံနေရပါတယ်လက်နက်ခိုင်ပိပကတ်ကြီးချအရတားတွေမြေစာဝင်ဖြစ်နေရတာဘာကြောင့်လဲဘသူတွေမှာတာဝန်ရှိနေတယ်ဖက်စီမှုတွေထိခိုက်သေးချေမှုတွေကိုရှောင်ရှားနိုင်မှုနဲ့ဒီထိခိုက်နစ်နာခဲ့ရသူတွေအတွက်တရားမျှတမှုတွေရနိုင်မှုဘာတွေလုပ်တင်တယ်လဲဘာတွေလုပ်နိုင်မလဲဆိုတာတွေကိုဆွေးနွေးတော့မှာဖြစ်ပါတယ်ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပင်နိုင်ဆွေးနွေးဖို့ရသေတော်မျိုးနဲ့ပြည်သူ့လွတ်တော်ခွန်ဆဲဒေါက်ကင်ဆော့ဝေနောက်တစ်ခါဥပဒေထောက်ကူပြုခွင့်ရထူထောင်သူဦးအောင်သူစတဲ့ပုံကိုယ်တွေဖိတ်ကြားထားပါတယ်အခုကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုံကိုယ်ဦးစလုံးနဲ့လေလိုင်းမော်ကိုရောက်နေပါပြီဆိုတော့အရင်ဆုံးအနေနဲ့ကတော့ကျွန်တော်ဒီမြေပြင်ကလက်ရှိအခြေအနေနဲ့ပတ်သက်လို့ဟိုထိတွေ့မှုတွေလည်းရှိတယ်ဒေါက်ကင်ဆော့ဝေကိုဆွေးနွေးစေချင်ပါတယ်ခင်ဗျာကျွန်တော်ဒီတိုက်ပွဲတွေကြောင့်အဖမ်းဆီးတွေအသေးပြောက်တွေသူသိမှာလေဒီအရသားတွေထိခိုက်နစ်နာနေရတဲ့အခြေအနေတွေကဘလောက်တိဆိုးနေတယ်လဲဆိုတော့ဒီနောက်ဆုံးအခြေအနေကိုအချင်းယုံဆွေးနွေးပေးပါလားခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီအနေနဲ့တော့ဒီဖြစ်စဉ်တွေဆွေးနွေးရမယ်ဆိုရင်အဓိကအဖြစ်ဒီရခိုင်ပြည်နယ်ညပိုင်းဒုတိယဝေဒပုံမကျွန်းစောက်တော်မြောက်ဦးတည်မှာဖြစ်ပျက်နေတဲ့စိုက်ပျိုးတွေကြောင့်ဒီဒေသခံပြည်သူတွေနေစာပင်ဖြစ်ရတဲ့အကြောင်းကိုဆွေးနွေးတော့မှာဖြစ်ပါတယ်။ဒီကျွန်တော်တို့အနေနဲ့ဒီနောက်နောက်ဆုံးမှာဆိုရင်ကျွန်မတို့ဒီရေးတောင်ချင်းမျိုးကိုပြပြမှာဖြစ်ပါတယ်။အရင်ကတော့ပူတီတောင်လေးမှာလည်းဒီဆုံးမနေရှိခဲ့တယ်၊တနက်ပြန်ရလေရခဲ့တာရှိတယ်၊မိုင်းပြတာလည်းရှိတယ်၊ကြောက်ဆုံးနေတာလည်းရှိပါတယ်။ဒီလိုပဲညဦးမှာလည်းဒီတိုင်းမှာပဲဖန်စီခံရတဲ့အေအေနဲ့ပတ်သက်ပြီးဖန်စီချရတဲ့ဒီဒီဆုံးမနေရှိတယ်။ဒီဆုံးမနေအတွက်အဲဒီဆုံးမနေသူတွေကိုလည်းဒီလိုအလောင်းကိုလည်းဒီလိုဆိုမိသားစုတွေကိုမိသားစုတွေကိုတကြွခွင့်လည်းမရဘူးဖြစ်ဖြစ်ခွင့်လည်းမရဘူးခေတာဆိုလည်းကျုံကြရပါတယ်အခုဒီကျွန်တော်တို့ကြောက်တဲ့အခြေအနေနဲ့ပြောပြရမယ်ဆိုလို့ရှိရင်တော့ဒီကြောက်တဲ့မှာတော့ F20 ရဲ့နေကဂျော်သား450ကျော်ကိုစာပင်ကြောင့်မှတိစုကိုခေါ်ပေးပါတယ်အဲ့မှာ29ရဲ့နေတညာသိပ်ပြီးတော့30ရဲ့နေမှာပဲဒီဟာအဲ့အပတ်ချင်းအနေအမယ်အသက်50အချက်တွေပြန်ထုတ်ပါတယ်အဲ့တော့250ကျော်ကလက်ရှိကျန်နေပါတယ်အဲ့တော့30ရဲ့နေညမှာပဲအဲဟိုဘောလက်လက်ရှိအသက်နေကြတဲ့အတွက်အဲ့ဒီမှာစိတ်မနှင်းလေးတယောက်ပါတယ်လို့ပြောပါတယ်စိတ်မနှင်းလေးတယောက်ကထပြီးတဲ့အချိန်မှာဂျမတ်ပေါ်ဖက်ကပြစ်လိုက်တဲ့အတွက်တနက်ကျန်ရတဲ့ဒီ6ဦးအဲဒီလေးပြပါတယ်6ဦးပြပါတယ်7ဦးကဒဏ်ရာရပါတယ်အဲ့ဒီဒဏ်ရာရတဲ့လူတွေကိုဟိုဒီဒီပြင်းစေရုံကိုပို့တယ်ဒီဒီပြင်းစေရုံကတဆင်းနေစစ်ပြေးစေရုံကိုပို့ပါတယ်အဲ့တော့ဒီတော့ပြောပြချက်တွေအများဒီစိတ်မနှင်းတဲ့ကောင်းလေးတယောက်ပါတာကိုလည်းသူတို့ကအရာရှိတွေကိုပြင်ပြထားတယ်ဒါပေမဲ့သူတို့ဘာမှအရေးယူလို့ခောက်ပေးခြင်းမရှိတဲ့အတွက်ပေါ့နော်ဒီလိုပြဿနာတွေဖြစ်တယ်ဒါနဲ့သူတို့အနေနဲ့ဒီဒီအခြေအနေနဲ့ကိုယ်ကပြီးသူတို့ဒီပြင်းတာဆင်းရဲမွေးနေမှာရောလည်းနည်းလူတွေအတွက်ဒီလိုဖြစ်ချက်ဖြစ်ခဲ့တဲ့နေရင်ဆွေးနွေးမှုတွေကိုလည်းဒီပေါ်ပြကြည့်ပါအဲ့ကြောင့်ကျွန်တော်တို့ဒီဒီဗန့်တွေတွေကအခုချိန်မှာဆိုရင်ဒီဆောက်တဲ့နေနေမှာရှိတဲ့ရောမှာဆိုလို့ရှိရင်ရုပ်ပုံရတာလည်းဖြစ်တော့ဖြစ်ရတာဒါဆိုသူတို့အရင်ဆောက်ရုံမျိုးဖြစ်တယ်ဒီနောက်တစ်ခါတက်မတော်ဝင်လာတာလည်းသူတို့ဆောက်ရုံမျိုးဖြစ်ပြီးတခြားရောတိုက်ပွဲနဲ့ဝေးတဲ့နေရာတွေကိုဆက်ပြေးနေကြတယ်အဲ့ကြောင့်ကျွန်တော်တို့ဒီပြည်တော်ဝင်နေမှာဆိုလို့ရှိရင်ဒီဆိတ်ဆိတ်ရောတော့ဒီဆောက်တဲ့ဆက်ပြေးနေပါလေစပောင်းဆိုတော့လည်းချင်းနေတယ်အဲ့တော့သူစောင်းလို့ရခဲ့တယ်လည်းရှိတယ်နောက်တစ်ခါငလျာစီဖြစ်တဲ့အတွက်ကြောင့်ဒီချက်ချင်းတွေရှိနေပါတယ
်ဟုတ်ကဲ
့အဲ့တော့ဒီလိုဒီကျမတို့ဟိုဖက်မှာဒီစုံလင်းလူတွေကိုလည်းပေါ့နော်ဒီမင်းသားစုတွေရဲ့အထူးကင်းလို့လည်းမရဘူးဒီတော့ဘာသာဆက်လက်စင်လာအရာဖုံးပြီးပြင်ပြီးတော့နော်ဒီလိုပေါ့အထူးကင်းလည်းမရသေးတာလူသိရတဲ့ဖုံးပြင်းနေရတာတွေလည်းပြင်နေရပါတယ်
ဟုတ်ကဲ့ဒေါက်ကေဆိုးရေဒီနေရာမှာကျွန်တော်တခုမေးချင်တာရှိပါတယ်ခင်ဗျအခုဒါတော့ကျွန်တော်ဒီတက်မလို့ဘက်ကဖမ်းတာရှိတယ်ဆိုတော့အပိုင်းပေါ့နော်နောက်ကျွန်တော်တို့ချုပ်ချတာဒီအေတက်ဖွဲ့ရလဲတချို့ရက်သားတွေဟိုဖမ်းဆီးသွားတာတွေရှိတယ်လို့ပြောလာတဲ့သတင်းတွေကျွန်တော်ကြားပါတယ်ဒါနဲ့ပတ်သက်လို့ဟိုဒေါက်ကေဆိုးရေတို့ဘာတွေသိထားတာရှိလဲ
ဟုတ်ကဲ့ကျွန်တော်တို့အနေနဲ့တော့ဒီဟိုပါဆောင်းလုံးရေးဖက်ကလူတွေတချို့တော့သူတို့ဖန်ထားတယ်ဒါပေမဲ့သူတို့ဒီဖန်ပြီးစစ်ဆေးနေတယ်စစ်ဆေးပြီးတော့ပြန်လွတ်မယ်ဆိုတဲ့တည်င်းတွေကိုတော့ကျွန်တော်တို့ကြားသိနေရပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဟိုဥအောင်ထုတ်လေကျွန်တော်မေးသဘောထားကိုလည်းကျွန်တော်သိကြပါတယ်ခင်ဗျာကိုလိုပေါ့လေအရသားတွေကိုဖန်နေစီးရဲ့နောက်တော့ကင်ဆောင်းကြီးပြောသားတယ်ဆိုတော့တီရာချီရာတွေဟိုဖြစ်နေတဲ့ကိစ္စရှိနေပါတယ်ဆိုတော့ဒီကိစ္စတွေမှာရေဦးရကျွန်တော်တို့တုံးတက်မယ်ဆိုရင်ဘသူတွေမှအဓိကတာဝန်ရှိနေတယ်လို့ပြောနိုင်လဲဆရာဟုတ်အောင်သူ
ဟိုဒီလိုပြပါတော့ဘိုင်းကဥပဒေကြောင်းရတာဝန်ရှိမှုကျွန်တော်ပြောချင်တာလေ ဥပရိယပြောမယ်ဆိုရင်ဥပိ္ပစာတုတ်တော်မှာဖြစ်တဲ့ကိစ္စနှစ်ပိုင်းရှိတာပေါ့အပိုင်းကဖန်းတဲ့စီရိကိစ္စဖြစ်တယ်နောက်တစ်ပိုင်းကဟိုဟူတော်မှုပေါ့ဗျာစစ်ခတ်လိုက်တဲ့ကိစ္စဖြစ်တယ်ကျောင်းစီရဲ့ရှိဥတန်ရတယ်အဲ့နှစ်ပိုင်းမှာဒီဟိုတနေ့ကသူစစ်တပ်ကပြောသွားတယ်လို့ပဲစစ်ရှင်ရေးကာလအတော်တည်းမှာဟိုက56ခုနဲ့အမျိုးနိုင်ငံကာကွယ်ရေးစစ်စင်မှုအထူးစီမံချက်ဥပဒေကိုသုံးပြီးတော့ဥမ600ဘာသားတွေကိုအန်ကွင့်ရှိတယ်ဆိုတာဟာ2008ဖွဲ့စည်းပုံခြေကားဥပဒေနဲ့ညီတယ်ဒီထူးဥပဒေနဲ့ညီတယ်အန်ကွင့်ရှိတယ်အဲ့တော့နောက်ကြီးဖွဲ့စည်းပုံခြေကားဥပဒေပုံမှန်353မှာဒီစားရွာသားတွေရဲ့ဒီဥပဒေလွတ်လပ်မှုနဲ့ဆက်အဲ့တော့ပုံမှန်353ရဥပဒေလွတ်လပ်မှုကိုနင့်နာဆုံးရှုံးမှုရှိစရာလိုကြံရတာ။သို့တော့ချွင်းချက်ကဘယ်လဲဆိုတော့ဒီဥပဒေနဲ့အညီဆိုရင်တော့နင့်နာဆုံးရှုံးလို့ရတယ်။သူ့တော်ကိုတွေ့ရမှာဖြစ်တယ်။အဲကြောင့်ဒီဥပဒေကပါလဲ56ဥပဒေဖြစ်တယ်။56ဥပဒေနှလုံးကြီးဖွဲ့စည်းပုံအခြေခံဥပဒေကကဟိုကလွဲမားပြားလန်ချက်တွေပေါ်အခြေခံပြီးတော့56ဥပဒေကိုပြန်သုံးတာဟာစစ်တပ်ရဲ့ဥပဒေကူးကားချက်ကအပိုင်းကြည့်မယ်ဆိုရင်မှန်တယ်ပြောလို့ရတယ်။အဲ့ဒါပိုင်းပေါ့ဗျာနောက်တစ်ပိုင်းကပါလဲဆိုတော့အဲ့ဒါပန်းခွင့်ရှိတော့ညာလေးပဲဒီရွာသားတွေကိုတိုက်တယ်လို့နှိမ့်ဆက်ညင်မလို့မရဘူးလေစာရည်သာဖြတ်လို့မရဘူးလေအဲ့တော့ဖန်းထားတဲ့လူတယောက်ကိုစိုက်သည့်အားလျော်စွာလူမျိုးတောင်ယူရမယ်ဆောင်းလျှောက်ရမယ်ကျူးမွေးရမယ်ကျူးကျူးရမယ်လုံးဝတောက်ပြန်မရှိဘူးလုံးဝနှိမ့်ဆက်ညင်မလို့မရှိဘူးဒါဥပဒေမှာလုံးဝပြန်လာပြန်မရှိဘူးအခုလိုတတ်တာဖြတ်တာအဲ့ဒါနှိမ့်ဆက်ညင်မလားသူကကြီးဆိုင်အားလုံးကတော့ဥပဒေနဲ့ဆန့်ကျင်တယ်လို့ကျွန်တော်ပြောချင်တယ်။အဲဒီဥပဒေနဲ့ဆန့်ကျင်တဲ့ကိစ္စတွေဖြစ်ပေါ်တော့လို့ညာလည်းပဲဒီတိုင်းထိုင်ကြည့်နေတဲ့အစိုးရအာဏာပဲနေမှာတောင်းဝန်ရှိတာပေါ့ဗျာ
။ဟုတ်ကဲ့သူတော်သူဆွနေပြီလားကျေးဇူးပါ။ဆိုတော့ကျွန်တော်ဒီဆွနေဝဲတက်ကိုပါဝင်ဆွနေဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းပေါ်မှာရောက်နေပါတယ်။အရင်ဆုံးတူဦးကိုကျွန်တော်လှည့်ပေးချင်ပါတယ်။သူကလည်းဒီခိုင်ပြင်းတဲ့အခြေအနေတွေကိုကိုယ်တိုင်ကိုယ်ချက်သေးဝင်လုပ်နေတဲ့ပုဂ္ဂိုလ်တယောက်လည်းဖြစ်တဲ့အတွက်သူလည်းပြင်မှာသူကဒီရခိုင်တိုင်းရင်းသားမျိုးနွယ်များအစီယုံဖွဲ့အတွင်းရင်မှုကိုစစောထွန်းဖြစ်ပါတယ်ကိုစစောထွန်းသဘောထားဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကဒီမှာတာဝန်ရှိတဲ့ဆိုတဲ့အပိုင်းမှာတော့ကျွန်တော်တို့ဒီစစောကဥပအောင်တို့ဆွေးနွေးတယ်လို့ပါပဲဒီစစ်တဲ့ရဲ့ဒီလူဆောင်ရှိတဲ့ကကျွန်တော်တို့ဒီဥပဒေပေါင်းပြင်ဆင်ဖို့ရောက်နေတာပေါ့လေနောက်တစ်ခုကဒီလူခွင့်ရေးရှုထောင့်ကကြည့်နေဆိုလို့ချင်းလည်းပဲဒီလူခွင့်ရှိဖို့ဒီပုံစံမျိုးအမျိုးမျိုးဖြစ်နေတာပေါ့အာဒါကတော့စစ်တပ်ဖက်တာဝန်ရှိတဲ့တစ်ခုပါအဲနောက်တစ်ခုကကြတော့ကျွန်တော်တို့ဒီအစိုးရအပိုင်းကရှိတဲ့အခြေတချို့ပြောပြချင်ပါတယ်အခုကကျွန်တော်တို့ဒီတိုက်ပွဲတွေဖြစ်လာတဲ့အကြောင်းရင်းကိုကြည့်မယ်ဆိုလို့ချင်းတော့ဒီကျွန်တော်တို့နိုင်ငံမှာဒီနိုင်ငံရေးအရာခွင်ကတဖြည်းဖြည်းချင်းလာတာလို့ဖြစ်နေတာပေါ့လေအဲဆိုတော့ဒီအခြေအနေမျိုးမှာဒီကိစ္စတွေဖြစ်မှကြတော့ဒီအမျိုးသားတဲ့လူခွင့်ကိုအစိုးရဘက်ကမတည်ဆောက်ပေးနိုင်ဘူးအခုဒီဒီမိုကရေစီအစိုးရအထီးကိုပဲတည်ဆောက်ပေးနိုင်ခြင်းမရှိဘူးဆိုတဲ့ကကြတော့ဒါကလက်နက်ကိုင်လင်းစင်ကိုတွင်းပုတ်တလို့ဖြစ်တော့ပါတယ်ဆိုတော့ဒီဒီပွေတပ်ပွေတွေဖြစ်တော့ဘောအကြောင်းရင်းကလည်းဒီပုံမှာအခြေတည်နေပါတယ်အဲနောက်တစ်ချက်ကကြတော့ဒီရခိုင်လူငယ်ထုတွေရဲ့ကြားထဲမှာဒီမိမိတို့ရဲ့ကံကြမ္မာကိုလက်နက်ကိုင်လင်းစင်နဲ့ပဲဖြည့်ရှင်းမယ်ဆိုတော့ဒီလက်နက်ကိုင်ဝါသားကအကြီးဆုံးတော့တွေ့ရပါတယ်ကျွန်တော်တို့ဆိုတဲ့ကကြတော့ဒီအဆုံးတဲ့အဖြေကိုလက်နက်ကိုင်လင်းစင်နဲ့ပဲဖြည့်ရှင်းမယ်ဆိုတော့အယူအဆတွေဒီတော့လို့ချင်းရင်ဒီလက်နက်ကိုင်ပဋိပက္ခတွေကအများကြီးဖြစ်လာပါလိမ့်မယ်ဒီတဲ့ကြီးတက်ဖြစ်လာပါလိမ့်မယ်အဲ့တော့အဲ့ဒီခါမှာဒီတစ်ဆက်လေးပဲလူခွင့်ရှိဖို့မှုတွေလည်းပဲအများကြီးဖြစ်လာပါမယ်ဆိုတော့ကျွန်တော်ကဘသူဘေဘောဆိုတာထက်ပေါ့လေဒီအခြေအနေတွေကြောင့်ပဲအဲဒီအခြေအနေတွေကိုတွန်းပို့နေတဲ့သူတွေဒီမှာတာဝန်ရှိတယ်လို့ပဲပြောရှင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုစစောထုံးဆွေးနွေးရခြင်းစုပါကျွန်တော်နောက်တူးလည်းရှိနေပါသေးတယ်သူရန်ကုန်မြို့ပါပဲ slime ပွေကုန်းဖြစ်ပါတယ်ကို slime ပွေကုန်းသဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
အဓိကတော့တပ်တော်မှာတောင်းရှိတယ်ဗျဒါလို့လေဆိုတော့သူတို့ဖက်ဒရယ်ပြည်ထောင်စုအခြေခံမှုကိုသူတို့ကမြန်မြန်ရေးဆွဲချင်လို့အချိန်ဆွဲချင်တယ်တပ်တော်ကအခန်းကဏ္ဍကြောက်သွားမှာဇိုးလို့အဲ့ဒီဖက်ဒရယ်အခြေခံတဲ့ပြည်ထောင်စုနိုင်ငံတော်ကိုမတီထောင်ချင်လို့ခုချိန်ထိဥပဒေပိုင်းဖော်ရမယ်ပတ်သက်ရင်2008ပြည်ပုံနည်းနည်းပြည်နာတော်မှာအထင်ခံဘူးအဲ့တော့ AA ကလည်းအဲ့ဒါကိုအခြေခံပြီးတော့မှဝလူမျိုးနည်းနည်းနည်းနဲ့တိုက်မှာဖြစ်တော့မယ်ဒီတိုင်းဆိုရင်လူကြီးနေမရဘူးအဲ့တော့ချမှာဖြစ်မယ်တပ်တော်ကိုဆိုပြီးတော့သူတို့ခံယူချက်ရှိတယ်ချင်းမယ်အဲ့တော့တပ်မတော်ကလေဒီဟိုကစိတ်နှလုံးပြောင်းနေပြီးတော့မှနိုင်ငံကြီးနည်းနဲ့ဖြည့်ဆည်းနေလို့ဆိုရင်တော့ဒီအေရလည်းပဲပီတူတူနဲ့ကျွန်တော်တို့အားလုံးကဖြည့်ရပေးပြီးတော့မှတပုံဆိုတာကတော့အဲ့လောက်ကြီးလုံနိုင်မှာမဟုတ်ဘူးအဲ့တော့ဒီပီတူတူတွေတည်နေရတဲ့ကိစ္စကတော့ အဓိကကြီးနေဆိုတော့တပ်မတော်မှာတာဝန်ရှိတယ်။တိကျရင်တမအဲဒီချိန်မျိုးမှာဆိုရင်တော့နည်းနည်းပါးပါးအပေါ်မှာရောအေးအပေါ်မှာရောဒီကစလုံးကိုကြောက်ဝင်ပြီးတော့မှဖိအားတွေတေးတည်နေလို့ကျွန်တော်မြင်နေကြ
။ဟုတ်ကဲ့ကျေးဇူးပါ။ကိုဆိုင်ဖွဲ့ကိုဆွေးနွေးတာကျွန်တော်တို့အခုဒီဆွေးနွေးပွဲကို Facebook ကနေလည်းတိုင်းရိုက်ဆွေးနွေးနေသူတွေမှတ်ချက်ပေးနေသူတွေရှိပါတယ်။တူကတော့ကိုတက်ဆိုတဲ့အကောင့်နဲ့ကျွန်တော်တို့စာပို့ထားတာပါသူကတော့ရခိုင်ရေးကတော့ဆက်လက်ရှုပ်ထွေးနေဦးမှာပါတဲ့ဘသူမှတာဝန်ရှိလဲဆိုရင်တော့အေးမောင်မြတ်တက်မှာပါနှစ်ဖက်စလုံးမှာတာဝန်ရှိတယ်လို့ထင်မြင်မိပါတယ်လောလောဆယ်အခြေအနေရထိခိုက်နစ်နာနေတဲ့ပြည်သူတွေကတော့ကြီးစားပင်ဖြစ်နေဦးမှာပါဆိုပြီးတော့သူကရေးပါတယ်နောက်ဆော့ဆော့ကျွန်တော်ဒီကိုယ်တိုင်ဝင်ရောက်ဆွေးနွေးတဲ့ပုဂ္ဂိုလ်ကြီးဆွေးနွေးသွားတဲ့အချက်တချို့ကိုလည်းကျွန်တော်ပင်နိုင်ဆွေးနွေးတဲ့ပုဂ္ဂိုလ်ကြီးပြန်ဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ကအခုဒီမှာအရသားတွေဒုက္ခရောက်နေတဲ့နိနာနေရတဲ့ဆိုတဲ့ကိစ္စတွေကိုဆွေးနွေးတဲ့နေရာမှာဖြစ်ရတဲ့အကြောင်းရင်းပေါ့လေယောဂလက္ခဏာကိုလည်းကျွန်တော်တို့ကြည့်ဖို့လိုလိမ့်မယ်ထင်ပါတယ်ဒီနေရာမှာအခုဘယ်လိုပေါ့လေအရသားတွေကြားထဲမှာဒီမျိုးစားမင်းဖြစ်နေရတဲ့ကိစ္စတွေနဲ့ပတ်သက်လို့အဓိကအကြောင်းရင်းတွေကဘာလဲတချို့ကတော့အခုထောက်ပြသွားတာရှိရတယ်ဒီဖွဲ့စည်းပုံကိုချက်တင်နေလဲစိုင်းနေဆိုပြီးတော့အခုဆွေးနွေးသူတွေလည်းရှိပါတယ်ဒေါကင်ဆောဝေအမြင်ရောခင်ဗျာအခုကျွန်တော်တို့လက်ရှိကြုံနေရတဲ့ပြဿနာတွေအရသားတွေနောက်ဆုံးဒုက္ခရောက်ရတဲ့အဖြစ်ကဘာကြောင့်လဲဒီကဘာတွေကိုအခြေခံနေလဲ
ဟုတ်ကဲ့ဒါကဖီဘင်းစစ်ပါဟောဒီမှာတော့လက်လက်ရရပြီးတဲ့နောက်ပိုင်းမှာပေါ့နော်ဒီဒင်းလူညာမုံကိုပဲကြားထန့်ဆွဲလေရရှိနေတဲ့စိုက်သေးတွေဝင်လာတယ်လက်နဲ့တိုင်ဆူဆူတွေပေါ်လာတယ်အဲ့တော့ဒီမှာတော့ဒီရထိုင်ပြင်းနေဒီရဲ့စရင်စားတဲ့ဒီလောက်ပြုတ်ချူရောဘာဝင်နဲ့ဖန်ချိုးပေါ်တယ်ဘူးနောက်အချက်ဆုံးနေလေအောင်ဖို့မှရနေတယ်အဲ့တော့ဒီမှာတို့ဒီရထိုင်ပြင်းနေအတွက်လည်းတိုင်းလူမှရမယ်ဆိုတဲ့အဖြစ်တွေနဲ့ဒီလိုလက်နဲ့တိုင်ပေါ်လာတာဖြစ်တယ်အဲ့တန်းကြောင့်တစ်ဖက်နဲ့တစ်ဖက်ဆက်မတော်နဲ့လက်နဲ့တိုင်ဖြစ်ကြတယ်အဲ့ဆက်မြေစာပင်ဖြစ်တယ်ဆိုတာဒီမြေစာပင်ဒီရထိုင်မှာနေတဲ့လူတွေအင်းအင်းနဲ့တက်တက်နေတယ်အင်းအင်းကိုထောက်ပံ့နေတယ်ဆိုတဲ့အယူအဆတွေကိုညှို့ပြီးတော့ဒီလိုဖြစ်သူတွေကိုဟိုဒီလိုမျိုးဒုက္ခပေးနေတာတွေဖြစ်တာတွေဒီမှာလည်းမြင်လာတာတော့လက်နဲ့တိုင်အချင်းချင်းကနော်ဟိုတိုက်တာအရင်စားချင်းနဲ့သူတို့တိုက်တာစံချက်မှတိုက်တာဒါပေမဲ့ဒီစီစဉ်တဲ့မေသာပဲအဖြစ်ပေါ်တော့ကျမတို့လည်းဉာဏ်မှန်နိုင်ပါဘူးဒီမှာကဥပဒေစာအရလည်းချင်းကြောင့်တာရှိပါတယ်သူက2018ပုံမှာကိုယ်တိုင်ကတက်မှတ်တော်ကပလန်လေးဆိုတဲ့ဥပဒေပြင်နဲ့ဝင်နေရဆိုတဲ့အကြောင်းကိုလည်းပြောပါတယ်ဟုတ်တော့ကျမတို့ဒီ2018ပုံအခန်းကြီးအစီအစဉ်လုံးရောက်ပေါင်းပြီးဘောင်းဘောင်းကြီးကရှိတဲ့အမှန်တရားကိုမှတ်သိထားမှာဆိုလို့ရှိရင်နိုင်ငံသားတခုကိုမသိလိမ့်နိုင်ရင်အဲကျော်တော်ရဲ့ဆုံးမထားတဲ့အကြောင်းကိုသိရလို့ဒီပါတယ်။ဒါမှမဟုတ်နိုင်ငံအဖွဲ့ကိုဒီမှာဆက်ပိုင်ကမရှိဘူးလို့ပြောဖို့ပြင်နေတယ်။ဒီအခုကျမတို့ဟိုဒီကန်ဆန်ကိုကျင်းလိုက်လို့ဆိုလို့ရှိရင်အဆက်ဆက်သိစေရမယ့်ဗန်းမျိုးရှိဆက်စစ်ထားတဲ့ဒီလိုပြင်နေအချက်ကိုဘာလဲဆက်ပြီးတော့နှစ်ဆယ်ကျော်ဖြစ်လို့ရှိနေတယ်။ဒါကြောင့်ဗန်းမျိုးနိုင်ငံအဖွဲ့ရဲ့ဘူဖြစ်ဆောင်နေတယ်လို့ပြောလို့ရတယ်။အဲ့မတော့အနေနဲ့လည်းဥပဒေကိုကျော်လွန်နေတယ်လို့ပဲကျမအနေနဲ့တော့ဒီလိုပဲမုံမိတာလေ။
ဟုတ်ကဲ့ဆွေးနွေးရကျေးဇူးပါဆိုတော့ဆရာဦးအောင်တူအမြင်ရောခင်ဗျာအခုကျွန်တော်တို့ဒီလက်ရှိဟိုရခိုင်ပြည်နယ်အခြေအနေကိုကြည့်မယ်ဆိုရင်လည်းကျွန်တော်တို့အရက်သားတွေညီစာပင်ဖြစ်နေရတဲ့အခြေအနေတွေကဘယ်ဟာတွေမှာအဓိကများဟိုအကြောင်းရင်းခံနေလဲဟိုတချို့ကအခုထောက်ပြနေဆော့ဆော့ဦးအောင်တူလည်းထောက်ပြတဲ့ချက်ချက်တချို့ကျွန်တော်ကြားမိပါတယ်ဒီဖွဲ့စည်းပုံအချက်တည်းကဘယ်လောက်ထိများဒီကိစ္စမှာတက်ရောက်မှုတွေရှိနေလဲ
ဒီလိုရဖွဲ့စည်းပုံကဒုတိယအဆင့်ပေါ့ပထမအဆင့်ကတော့အဲခုနကျွန်တော်မိတ်ဆွေကိုသောထုံးတို့ဆလိုင်းဘွေဘုံတို့ပြောတာလာမှာပါတယ်ပြဿနာကဘာလဲဆိုတော့ရခိုင်ပြည်ရဲ့လူလတ်မှုကိုဒီမှပြုဖို့လိုတယ်ရခိုင်ပြည်လူထုမှာကိုယ်ဝန်ပြတိုင်းဝင်ရှိတယ်ရခိုင်ပြည်နယ်မှာကိုယ်ဝန်ပြတိုင်းဝင်ရှိတယ်ဆိုတော့ရန်နုံပြည်ဒီမှပြုဖို့လိုတယ်အဲ့ဒီအခြေခံကနေဖေဖော်ဝါရီလောင်းစုဖွဲ့စည်းပုံအခြေခံဥပဒေစစ်တပ်ကိုဒီနိုင်ရေးဆွဲနိုင်နိုင်တော့မှပြဿနာရှင်းသွားမှာအဲ့လိုမဟုတ်ဘဲနဲ့အဲ့ဒီအခြေခံကိုဆင်းသားပဲနဲ့အမွေကြီးကောင်မစနာပဲနဲ့နောက်ချက်ကပဲအတင်းကျသက်သွင်းတော့ဒီကြားထဲမှာဘာဖြစ်လာလဲဆိုတော့ရခိုင်ပြည်သားမကပဲတခြားပြည်နယ်တွေပါမှာရှိတဲ့တိုင်းနာတွေဓာတ်တွေခွင်းဆုံးရှုံးသွားတယ်။ဥပမာရှင်ကရခိုင်မှာထွက်တဲ့ဟလာလောင်းစားသဘောတန်ွေအညာဆွဲဟာတွေကိုရခိုင်သားတွေသုံးခွင့်သာရှိမယ်ဆိုရင်တကယ်ကိုအင်အားတောင်းနေတဲ့ဖြစ်သွားတာ။အကုန်လုံးကနေပြည်တော်ကစစ်ကောင်းတော်တွေကလူကြီးကိုတုံးဆွဲနေတဲ့ခါမှာမကျေနပ်မှုတွေတက်လာတာပေါ့။ဒါကနိုင်ငံရေးနောက်ခါဖြစ်တယ်။ဒါရင်ဥပဒေနဲ့ကျွန်တော်ဘယ်လိုကြီးကမလဲဆိုတော့2000ဖွဲ့စည်းပုံနဲ့သွားလို့ကိုမရပါဘူး။တော့ပြင်ဖို့ပါညာဆိုဆင်းဖို့မစမ်းတဲ့။ဥမာဦးနဲ့ဒေါကင်စိုးကြီးပြောတယ်။ဆယ်ရီနဲ့လည်းကြော်ကြီးချိုးလို့မရဘူး။ချိုးလို့ရတယ်။ဥမာ386ကိုပြန်ဖတ်ကြည့်ပါ။အဲဘိုးက386မှာတရားဥပဒေတည်တဲ့ကုန်းချက် ဘယ်လိုကြီးစားမှတပါးဆိုပါတယ်။ you were in man eh မစရိမ်းမစရိမ်းကတော့ချုပ်လို့မရဘူး။သူ့တော့ဒီရဲ့ဥရခွင့်ဥတိုင်းချုပ်လို့ရတယ်။အခု56ကနှစ်ခုနပြောတဲ့ဥပဒေကတည်တဲ့ဥပဒေ။ဥပဒေသိစဉ်ဥပဒေအဲ့ဥပဒေရဲ့ချုပ်ခွင့်ရှိတယ်။အဲ့တော့တထုံးကြီးဖွဲ့စည်းပုံအခြေခံဥပဒေကဒီလိုမျိုးမဟုတ်မှဒီပြန်ထားပြီးတော့ကိုယ်ကျေးပြီးတာကြောင့်မတရားဥပဒေဆက်ရှိနေတယ်။ကျွန်တော်ကြီးဖွဲ့စည်းပုံအခြေခံဥပဒေအရင်ရှင်းပြရမယ်။အရင်မိရှုပြရမယ်။တမိုင်းမဲ့ချင်းမှထက်ပြလိုက်ရမယ်။ဖွဲ့စည်းပုံအခြေခံဥပဒေတစ်ပြက်ပေါ်လေးကိုတွားရမယ်။ဘယ်ပိုင်းဖြစ်တယ်။နောက်တစ်ပတ်ပါလဲဆိုတော့ကျွန်တော်တို့ဒီနိုင်ငံဥပဒေဆက်သက်ဖို့လိုလာတယ်။ဥပဒေစိုးမိုးရေးကိုဒီလိုဥပဒေဆက်သက်လို့မရတော့ဘူး။ဒီတွင်မှာကတော့များများကမတရားဥပဒေဖြစ်တယ်။တရားဥပဒေစိုးမိုးရေးကျွန်တော်တို့တွားရမယ်။အဲ့ကဘာစဉ်းစားရမှာလဲဆိုတော့ဒီဘိုးရီကိစ္စမနေ့ဒေါကင်ဆိုရေကြတော့လက်ခံတယ်လူတို့ကိုမတီးတင်ဘူးလူတို့ကိုမတီးတင်ဘူးဆိုတော့နိုင်ငံကြီးကပြောနေနေမရဘူးဒါကြောင့်လဲတိုးပေါင်းကိုများပြီကျွန်တော်ဘာလို့ဖို့လို့လဲဥပဒေရှုထောင့်ချိတ်ကပ်ဖို့လို့လဲဘလို့ချိတ်ကပ်မလဲမြန်မာနိုင်ငံကနေပြီးတော့လက်မှတ်ရေးထိုးအတည်ပြုထားတဲ့ဂျနီဗာကွန်ဗင်းရှင်းဆိုတာရှိတယ်ဒါတကယ်တရားဝင်နိုင်ငံသားဥပဒေဖြစ်တယ်ကမ္ဘာလုံးလီဒါဆိုတယ်ဆိုဂျနီဗာကွန်ဗင်းရှင်းလက်မှတ်ထိုးထားတဲ့ဒီလူသားချင်းစာနာထောက်တဲ့ဥပဒေလက်မှတ်ထိုးထားတဲ့နိုင်ငံတွေဟာသက်ဆိုင်တိုင်းမှာသက်သက်ပြည်ကြားအဲ့ဥပဒေကိုကားပြီးတော့မှရှေ့သက်ဆိုင်ဥပဒေတစ်ခုပြဋ္ဌာန်းရတယ်။စစ်ကိုထိန်းချုပ်ရတယ်။နှစ်ဖက်တိုက်တာမှန်တယ်။လူလူတော့မထီရဘူး။တော့မထီရဘူးဆိုတော့တရားဟောစရာမလိုဘူး။ဥပဒေပြဋ္ဌာန်းရမယ်။ Military Act ကိုရှေ့သက်ဆိုင်ဥပဒေတစ်ခုပြဋ္ဌာန်းအခုမပြဋ္ဌာန်းဘူး။တွတ်တော်မတရားမသိကျင်အောင်ဆောင်နေကြတယ်။မသိလို့လားလည်းမသိဘူး။အဲ့ဥပဒေပြဋ္ဌာန်းချက်ကိုစဉ်းစားဖို့လုံးဝမစဉ်းစားဘူး။အဲ့လိုဖြစ်တဲ့အခါကျတော့ဘလို့သွားထင်းချုပ်မယ်ပြည်သူဆက်မှာ။ဒီလိုဥပဒေခြေခံနေရတယ်စဉ်းစားဖို့လိုပါတယ်
။ဟုတ်ကဲ့ကောသူဆွေးနွေးရကျေးဇူးပါ။ဆရာကျွန်တော်တို့ဒီဆွေးနွေးဝက်တက်ကိုကိုယ်တိုင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလေးလေလိုင်းပေါ်မှာရှိနေပါတယ်။ဦးစိုးဝေဖြစ်ပါတယ်။ဦးစိုးဝေသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
။ကျွန်တော်တို့ကမရှိရခိုင်မှာဖြစ်နေတဲ့တရင်းကိုကြားနေရတာတော့ဗျာ။ဒီတန်းစိတ်ကောင်းစရာပါ။ရင်းကြီးတဲ့ဒီတိုင်းဒီတိုင်းရင်းကြီးတဲ့လူအဖွဲ့အစည်းတိုင်းကဘလို့မှလက်ခံနိုင်တဲ့အကြောင်းအရာမျိုးတွေဖြစ်နေတယ်။ဒီဒါကျွန်တော်ငယ်ငယ်တုန်းကဆိုရင်ဒီပေါ့နော်ကျွန်တော်သွားတင်းကြီးကကျွန်တော်ငယ်ငယ်တုန်းကဒီဖက်တော်ကြီးရာစုံတွေမှာဒီရစ်ပူကျော်တယ်ပေါ့အာနာချင်းညာသူတို့ရဲ့အာနာကိုတတန်တူဖို့ခိုင်ရဲဖို့အတွက်ရစ်ပူကျော်တယ်ဆိုတာမျိုးဟာအော်ဒါပါလားလို့အခုကျွန်တော်အဲ့လိုသဘောပေါက်တယ်။ပေါ့ဆိုလို့ရှိရင်ကျွန်တော်ပြောမယ်ကွာဟိုဆရာဖီးကြီးရဲ့အခန်းကိုပြောမယ်ဆိုလို့ရှိရင်ဖောက်ရောက်တာကတဲ့ဟိုပေါ့ဟိုယောဂမဟုတ်ပါဘူးတဲ့ယောဂလက္ခဏာမှာဖြစ်ပါလေတဲ့ဉာဏ်လုံးမကောင်းရင်လည်းဖောရောက်လေတဲ့အဆုတ်မကောင်းရင်လည်းဖောရောက်လေစက်ပမကောင်းရင်လည်းဖောရောက်လေဗီတာမင်တက်ချုပ်တဲ့ရင်ဖောရောက်လေတဲ့ဘာကြောင့်ဖောရောက်လာလို့မသိတဲ့နဲ့စီစင်းနေတာပြင်းနေတော့စီစင်းသွားတိုင်းဖောကြတယ်ဆိုတော့အတိရောက်လေလူနာကိုစီစစ်တဲ့ပြင်းနေတယ်ဆိုလူနာအသက်တက်သွားပါလိမ့်မယ်တဲ့ဆိုလို့ကျွန်တော်တို့ဒီဒါကဘုဒါယောဂအဆက်ကဒါအကင်ကူးကြောင်းကြီးကြက်တယ်ပါပဲဒီကောင်ကမှဆက်လာတဲ့ပြဿနာကြီးဒါကိုငြင်းမှဖြစ်နေတယ
်ဟုတ်ကဲ့
ဒီကိစ္စနိုင်ငံရေးကောင်ဆောင်ဟုတ်ကဲ့နိုင်ငံရေးကောင်ဆောင်ဒီနေရာလေလူတိုင်းတိုက်ပြီးပြောပြီးတော့ဟိုအူတော့ရေနစ်ဒီဝါကူထူတယ်ရောအင်းပေါ်စီချင်းစင်းမှုသူစေချောင်းပုံလေးဆိုတဲ့အဖြစ်ကိုရောက်မှကျွန်တော်ဆိုရတယ်ဒါကြောင့်ဒီပြဿနာရဲ့ဒီမျိုးကိုမြင်အောင်ကြည့်ကြပါကျွန်တော်ကအပြင်ကူးကြောင်းပြဿနာကြောင့်ဒီကိစ္စတွေဖြစ်နေတယ်အပြင်ကူးကြောင်းတွေတန်းနိုင်ရင်တို့ဒီမျိုးကိစ္စတန်းနိုင်ချင်ရင်ရောက်မှဒီဒုက္ခကြီးရှင်းသွားလို့ရတယ်ကျွန်တော်အကျံပေးကြပါတယ်ဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ
့ကိုစိုးဝေဆွေးနွေးပြီးတာကျေးဇူးပါဆိုတော့ကျွန်တော်တို့ဆိုအီးမေးလ် Facebook တွေကနေပြီးတော့ပို့ပို့ထားတဲ့စာတချို့လည်းရှင်းနေပါသေးတယ်အရင်ဆုံးကတော့ကျွန်တော်တို့မိထီလာမျိုးကဥစိန်မောင်ရဲ့စာပါမဆုမွန်ဖတ်ပြပေးပါဦးခင်ဗျ
2019ခုနှစ်အတွင်းမှာအေအေနဲ့အစိုးရတပ်တွေတိုက်ပွဲပြင်းထန်လာတဲ့အတွက်ရှောင်တိန်နေရာတဲ့စစ်ဘေးရှောင်ဒုက္ခသည်တွေကတောင်းလေချီပြီးရှိလာနေပါတယ်။ငြိမ်းချမ်းသာယာခဲ့တဲ့ရခိုင်ပြည်နယ်ဟာအခုချိန်ဒီအရာကတော့တရားဥပဒေစိုးမိုးမှုနဲ့လုံခြုံရေးကင်းမဲ့လူနီနီဖြစ်နေပါပြီ။ကြေးရွာတွေမှာလည်းအုပ်ချုပ်ရေးမှုတွေကနှုတ်ထွက်ကုန်ပါပြီ။ရဲကင်းစခန်းတွေရုတ်သိမ်းထားရပြီးတော့အုပ်ချုပ်ရေးကင်းမဲ့နေပြီလို့ဆိုနိုင်ပါတယ်။ဒီအချိန်တွေကိုရောက်လာရတာကတော့အေအေရခိုင်လက်နက်ကိုင်တပ်ရဲ့အကြမ်းဖက်ကျူးကျော်တိုက်ခိုက်မှုတွေစတင်ခဲ့လို့ပါဆိုရင်တော့မားမယ်မထင်ပါဘူး။အစိုးရတပ်ဖွဲ့တွေကိုအကြမ်းဖက်တိုက်ခိုက်သူလို့သတ်မှတ်ပြီးအေအေကိုတာဝန်အရလိုက်လံတိုက်ခိုက်နေနေရမှာခြေလိုလက်လိုပြုတ်မှုမှုတွေကြောင့်လားဆိုတာကိုလည်းစမ်းစစ်ကြည့်နိုင်လိုက်မယ်လို့ထင်ပါတယ်။ဘသူမှတာဝန်ရှိသလဲဆိုတာကိုတော့သိမြင်မှတ်ချက်ပြုနိုင်လောက်ပြီလို့ထင်ပါတယ်။အဓိကတာဝန်ရှိသူကိုဖော်ပြရမယ်ဆိုရင်အေအေဟာအဓိကတာဝန်ရှိသူလို့ဆိုနိုင်မယ်ထင်ပါတယ်။ ကစစ်တပ်ကရှေ့တန်းမှာခြေလိုလက်လိုလုံမီလိုအပြစ်မဲ့ပြည်သူတွေတည်ကြည်ခဲ့ရတာအပြစ်ဆိုစရာဖြစ်လို့သူ့မှာလည်းတာဝန်ရှိတယ်လို့ဆိုရမှာပါတိုင်းရင်သားအချင်းချင်းတို့ကြားဖြစ်ပွားနေတဲ့စစ်ပွဲတွေကိုအများဆုံးရပ်တင်နေပါပြီနိုင်ငံရေးနည်းလမ်းနဲ့တွဲဆုံဆွေးနွေးတဲ့ကျင့်စဉ်များဖြစ်တာမိမိတို့လိုလားတဲ့ဒဏ်တို့အခွင့်အရေးနဲ့ ကိုပါရုပ်ချုပ်ခွင့်ရရေတို့ကိုတောင်းဆိုကြဖို့အခွင့်အလမ်းများပွင့်နေပါပြီဒါကြောင့်အစိုးရတက်ပြီးတော့အေအေတို့အကြားတီးချာညှိနှိုင်းဆွေးနွေးမှုတွေလုပ်နိုင်မှသာသဘောထားကွဲလဲမှုတွေကင်းနိုင်ပြီးတော့ရခိုင်ပြည်နယ်အေးဂျင်တာယာဖွံ့ဖြိုးမှုရရှိနိုင်မယ်အခုဖြစ်နေတဲ့ပြည်ပခါများချုပ်ငိမ့်နိုင်မယ်လို့ယူဆမိပါကြောင်းရေးထားပါတယ်ရှင်ဟုတ်ကဲ့ဒါဦးစိမ်မော်ရဲ့စာအတော့ဒီရခိုင်ပြည်
ဒီမှာလက်နက်ကင်ပြည်ပခါတွေကြာမိသားပင်ဖြစ်နေရတာဟာနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းနဲ့ဖြေရှင်းနိုင်သောမရှိပဲစည်ရင်းနည်းနဲ့ဖြေရှင်းနေတာတွေကြောင့်လို့ပဲယုံကြည်မိပါတယ်ဒါကြောင့်လက်နက်ကင်ခေါင်းဆောင်တွေအားလုံးမှာတာဝန်ရှိတယ်လို့ယူဆမိပါတယ်အစိုးဆုံးကတော့လက်နက်ကင်ပြည်ပခါတွေကြာအပြစ်မဲ့ပြည်သူတွေတေဆုံးနိုင်ရသွားကြပြီဆိုရင် ပဲလက်နက်ကင်ခေါင်းဆောင်တွေကမှမိမိတို့ရဲ့လက်ချက်ပါလို့တာဝန်ခံရတဲ့တတိမရှိကြခြင်းပါပဲအပြစ်မဲ့ပြည်သူတွေထိခိုက်သေးခြင်းမှုဘေးကရှောင်ရှားနိုင်အောင်နဲ့ထိုက်တန်တဲ့တရားမျှတမှုတွေရရှိအောင်ဆွမ်းဆောင်ပေးဖို့အဓိကတာဝန်ရှိသူတွေကတော့ပြည်သူတွေရဲ့ဘဝလုံခြုံမှုကိုအာမခံပေးပြီးမဲတွေရယူထားတဲ့အစိုးရနဲ့နိုင်ငံရေးပါတီကိုယ်စားလှယ်တွေလက်နက်ကင်ခေါင်းဆောင်တွေဥပဒေပညာရှင်တွေန ကနေလွတ်မြောက်ဖို့ငြိမ်းချမ်းရေးကိုရန်ငွေတွေကြားအမုန်းစိရိုင်းတွေကြားမရှာသင့်မဲပြည်သူတွေရဲ့နှလုံးအိမ်တွေကတစိမ့်စိမ့်စီးကျလာနေတဲ့တောကမျက်ရည်ပူတွေကြားရှားကြံကြပါလို့ဆုနေလိုက်ရပါတယ
်ဟုတ်ကဲ့ဒါကတော့မောင်သဒ္ဒနာရဲ့ဆုနေချက်ပါနောက်ထပ်ကျွန်တော်တို့ဒီ Facebook ကနေပြဖို့ထားတဲ့စာဆောင်ရှိပါသေးတယ်မဆုမုံဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်သူရေးထားတာကတော့ကျွန်တော်ကတော့အေးရခိုင်တက်မတော်ကိုပဲမြစ်တာရက်ခံခြင်းပါတယ်ဗျာတဲ့အေးရခိုင်တက်မတော်ဟာရခိုင်မျိုးသားတွေနဲ့ဖွဲ့စည်းထားတဲ့မျိုးချစ်တက်မတော်ဖြစ်ပါတယ်အခုစစ်ပွဲတွေဖြစ်တော့ဒီစစ်ပေးချောင်ဒုက္ခတွေတွေဖြစ်နေရတာတက်မတော်ကနေခေါ်ယူစစ်ဆေးခံနေရတာကရခိုင်လူမျိုးတွေပဲဖြစ်ပြီးတော့ရခိုင်လူမျိုးတွေပဲဒုက္ခရောက်နေကြရပါတယ်ဒါကြောင့်မို့လို့ကိုလူမျိုးတွေကိုငှဲ့ညာသနာတော်အဖြစ်ဆက်ပြီးတော့စစ်မတိုက်တော့ပဲတက်ကိုကိုယောင်ဖြောက်ပြီးနေလိုက်စေချင်ပါတယ်ဒါကိုရခိုင်တက်မတော်ဆွမ်းဆောင်နိုင်တယ်လို့အပြည့်အဝယုံကြည်ပါတယ်ကျွန်တော်ဆိုလိုချင်တာကတော့လက်နက်ချခိုင်းတာမဟုတ်ပါဘူးအရှုံးပေးအညက်ခိုင်ခိုင်းတာလည်းမဟုတ်ပါဘူးစစ်ဆက်မတိုက်တော့ပဲတက်ကိုကိုယောင်ဖြောက်လိုက်ဖို့ပါရခိုင်ပြည်နယ်အတွင်းမှာရခိုင်တက်မတော်အခြေချဖို့ဆိုတာပုံမှန်261ကိုပြင်ပြီးလို့ကုပြည်နယ်ကုလူမျိုးတွေအုပ်ချုပ်ခွင့်ရတော့အချင်းချင်းညှိနှိုင်းဆောင်ရွက်ကြမယ်ဆိုရင်ခက်မယ်မထင်ပါဘူးဗျာတဲ့ရခိုင်တိုင်းရင်းသားတွေရဲ့ဒုက္ခကိုမမြင်ရက်လို့ပြည်လည်နိုင်မဲ့ဤကိုတင်ပြရတာပါတခြားဘာရည်ရွယ်ချက်မှမရှိပါဘူးဆိုပြီးမောင်တုံညကရေးထားပါတယ်ရှင
်ဟုတ်ကဲ့ဖတ်ပြပေးရခြေစူပါဆိုတော့ကျွန်တော်ဒီဆွနွေကန်ပြီးဖို့အချိန်1မိနစ်လောက်ရပါသေးတယ်ဆိုတော့ကျွန်တော်ပင်နယ်ဆွနွေမဲ့ပုံကိုယ်လေးကိုကျွန်တော်1မိနစ်စီလောက်ကျွန်တော်ဆွနွေစီရင်ပါတယ်အခုဆိုတော့ဒီခိုင်းပရိပခတ်အတွင်းမှာပေါ့နော်ဒီထိခိုက်နင်းနာခဲ့ရတဲ့သူတွေတည်ချင်ရတဲ့လူတွေဆိုတော့ဒီလူတွေနောက်မှာဖြစ်မလာအောင်ကျွန်တော်တို့ဘာတွေလုပ်နိုင်တာတွေရှိလဲဘာတွေလုပ်ဖို့လိုမလဲဒေါခင်စောဝေရင်ဆွေးနွေးပြပါလား
ဟုတ်ကဲ့ပါရှင်ကျမတို့ကဒီတိုက်ပွဲတွေကတော့အခုဖြစ်နေတာကနော်နေ့ပေါင်းဘယ်လောက်ထိကြာမလဲရေရှည်လားရေတိုလားဆိုတာဘယ်လိုမှပြောလို့မရဘူးတိုက်နေတဲ့လူတွေကလည်းသူတို့အတွက်အဖြေတစ်ခုဆက်မလာမချင်းကတော့တိုက်နေကြမှာပါပဲအဲ့ဒီအတွက်ကြောင့်အခုလောလောဆယ်ဒုက္ခရောက်နေတဲ့ပြည်သူတွေကိုချက်မဲ့ဒုက္ခဒီလိုမျိုးဟိုပြဿနာတွေကိုသူတို့လက်တွေ့မှာမခင်စားရအောင်ပေါ့နော်ဒီအတားအဆီးတွေခင်စားကြရမယ်ဆိုတော့အဖြစ်တစ်ခုကိုပေါ့ဒီပြဿနာတွေမဖြစ်ဖို့အတွက်အဖြစ်တစ်ခုကိုပေါ့တော့အစိုးရကကူးဆောင်ပြီးတော့အကုန်လုံးကုနာကပြောတော်တဲ့တော်တော်ကိုယ်စားလှယ်တွေအဲဒီဥပဒေပညာရှင်တွေနောက်တခါ CS တို့တွေအကုန်လုံးပူးပေါင်းပြီးတော့အဖြစ်တစ်ခုချဆင်းလေလို့ကျွန်မအနေနဲ့တော့အကျဉ်းပြုတင်ကြချင်ပါရှင
်ဟုတ်ကဲ့ Okay sorry ဆွေးနွေးရကျေးဇူးပါဆိုတော့ဥောက်ထုတ်ရဲ့အမြင်ရောခင်ဗျာကျွန်တော်တို့အခုဒီထိခိုက်နင်းနာခဲ့ရတဲ့သူတွေဒါကြောင့်ဖြစ်မျိုးတွေပြန်မဖြစ်အောင်ဟိုလုပ်ပြနိုင်တဲ့ကိစ္စတွေဘာတွေများရှိမယ်လို့ဥောက်ထုတ်သုံးသပ်မိတယ်ခင်ဗျာ
ဟုတ်ကဲ့ဘယ်ကဒီအစည်းခွေရပြင်ဖို့လိုနေတာဥမာခုနဦးစိမ့်မောင်ပြောတဲ့ဒီခေါ်မျိုးဒီကြီးကအကျန့်ဖက်ကြီးဆိုရယ်ဆိုတာမျိုးကဒါလောကမရှိတဲ့ဒီခေါ်သူတိုင်းသားပြည်နယ်ဒီမှာတိုင်းသားတွေသူ့ဘာသူနေကြတယ်မြန်မာပြည်ကသွားကျူးကျော်တိုက်ခိုက်တယ်အခုလက်ရှိမြန်မာစစ်တပ်ကသွားကျူးကျော်တိုက်ခိုက်တယ်အကျန့်ဖက်ကျူးကျော်တိုက်ခိုက်တာကမြန်မာစစ်တပ်ဖြစ်တယ်အေးမဟုတ်ဘူးဒါကြောင့်အေးပါဝင်သူ့ပြည်နယ်သူ့ဒေသမှာဟိုရရလင်းနေတဲ့နဲ့ခုကစစ်ဆင်နွှဲနေကြတဲ့တိုင်းသားအဖွဲ့ကြီးကဖန်နေဥကြောင့်ယူဆတယ်ဒီခေါ်ရချင်းမှုလို့ရတယ်။ဒီချက်ကဒီချက်က ေတိုင်းလုံးလုံးစီကျက်တာကိုပါလို့ဆက်ချင်းခဏရက်စီကျင်သလားအဲ့တော့နံပါတ်1တာဝန်ရှိသောဒေါံဆန်းစုကြည်ကောင်းဆောင်နဲ့လူတော်တင်ကိုဖွဲ့ချုပ်ခဲ့တယ်ဒေါံဆန်းစုကြည်မှပူတာဝန်ရှိတယ်ဒါကြောင့်လဲရခိုင်ကို EU တွတ်တိုက်ဖို့သူကူးကြက်ပေးလိုက်တာအဲ့တော့ဒီလို့ဒုက္ခရောက်နေအားချက်ချင်းလုပ်အောင်လဲအောင်က56ဥပဒေကိုချက်ချင်းပြသိမ်းပြလိုက်ရ
ဟုတ်ကဲ
့ဝယ်ကြည့်ဝင်ပြန်နေရထားအောင်တော့တရားစီရင်ရန်တွေပြင်ရမယ်လူလက်ကမ်းလိုက်တဲ့တရားစီရင်ရန်တွေတရားပေါ်အောင်လုပ်ပေးရမယ်နောက်တစ်ခါဒီစုနီပိုးရေးဆွေးနွေးနေရမှာခုနမိတ်ဆွေတွေကိုပြောတော့တယ်အခုပဲအုပ်ချုပ်ရေးတောင်းဆိုဖို့ခွင့်လန်းနေပေါ်နေပါပြီဘယ်မှာပိုးသလဲအခု NC အခြေခံဆွေးနွေးတဲ့နှစ်ပေါင်း6နှစ်ခန့်ရှိသွားပြီဘယ်မှာခင်ဗျာကိုယ်အုပ်ချုပ်ရေးဘယ်လိုရလို့လဲ
ဟုတ်ကဲ့သူအောင်သူရေကျွန်တော်ဆွေးနွေးပွဲလည်းအချိန်တလောက်ပဲရတဲ့အတွက်ဒီမှာပဲအဆုံးသတ်ပြရစေပါဝင်ဆွေးနွေးပေးတဲ့ဦးအောင်သူဒေါက်ကင်ဆော့ဝေးကိုရိုင်းပါဝင်ဆွေးနွေးရတဲ့သူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့ပတ်သက်ရှင်တွေအားလုံးနဲ့ကျေးဇူးတင်ပါတယ်ခင်ဗျာ